ဒီကနေ့မှာတော့ကြောက်တော်မြို့နယ်ဒေသတဝိုက်အခြေအနေတွေတင်းမာနေပြီးလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချတာတွေလို့သိရပါဗျ။ဒါကြောင့်ဒီအာနာပါနီဘက်ကဆောင်ရွက်နေပုံတွေနဲ့ပတ်သက်လို့ကြောက်တော်ဒေသခံကိုမေးကြည့်ပါဗျ။အ
ာနာပါနီမှာကနှစ်ပိုင်းရှိတယ်ကျွန်တော်တို့တွေ့ရတာလေ။နှစ်ပိုင်းဆိုတာကကျွန်တော်ဒီဘက်ရဲကြတော့ဗျာသူ့အစီမှာငုံကလေးကလူအင်အားနဲ့ကကြတော့နည်းနည်းသူပြောရဆိုရတာအဆင်မပြေဘူးပေါ့နော်။ဒါကျွန်တော်တို့မြင်တာပါ။ဒါပေမဲ့တက်ကတော့ကြတော့နည်းနည်းလေးဝင်ပြီးတော့ပါဝင်ပေးပါတယ်။တက်ကလိုအပ်ရင်လိုအပ်လို့သူတို့ကျွန်တော်အကြောင်းကြားရင်သူလာပြီးပါတယ်လာပြီးတယ်ဆိုပေမဲ့လည်းလောလောဆယ်တော့မီးရှို့ပြီးတော့မှရောက်လာတာပေါ့ဗျာသူတို့တကယ်လို့ကြိုတင်တဲ့သတင်းတော့ပေးထားပါတယ်ဥပမာဖြင့်ကျွန်တော်ဘယ်ရောမှာတော့ဘယ်နေဝင်မယ်လို့ကြားတယ်ဒါလည်းဆက်ဒီလုံချုံပေးပါတော့သူတို့လည်းလုံချုံပေးထားပါတယ်ကျွန်တော်တို့အဲ့လိုအကြောင်းပြန်ပေးပါတယ်အဲပြီးတော့လောင်သွားတာပါပဲဘလို့လဲဆိုတော့ကျွန်တော်လည်းပြောရတာခက်တာပေါ့နော်တော်တော်လာတော့တွေ့တယ်ဗျသူလုံချုံယူပေးတာတော့ဟိုအများကြီးမဟုတ်တော့မှနည်းနည်းပါးပါးပေါ့နော်အဲ့ဒါလေးတော့ကျွန်တော်မျက်စိနဲ့တော့တွေ့တယ
်မီးရှို့ခံရတဲ့ကျွေးရတွေကရွာသူရသားတွေဘယ်တွေကိုထွက်ပြေးကြလဲလို့တဆက်သေးမေးကြည့်တော
့နီးစက်ရာတွေပေါ့အဲ့ဒီဘေးနားမှာရှိတဲ့ရွာလေးတွေကိုထွက်ပြေးတယ်ဒါမှမဟုတ်လေဟိုကျွန်တော်ကြောက်တော့မှာကျတော့မြေပြန့်နေနည်းနည်းဆက်သွားပေါ့နည်းနည်းများတာဟိုလဲမြေတွေများတာဟိုနီးစက်ရာဆိုနီးစက်ရာမြေတွေကိုသွားတယ်နီးစက်ရာအဆင်မပြေကျွန်တော်တို့အဲ့ဒီဘက်တွေသွားပြီးတော့လောဆယ်နေရတာပေါ့နော်မနေ့ကရွှေလန်းဆိုရွှေလန်းရွာဆိုရင်တော်တော်အခြေအနေဆိုးတယ်ဗျရွှေလန်းရွာကမနေ့ညနေ9နာရီမှာမီးရှို့ခံရတာသူတို့ကိုတရွာလုံးကိုမောင်းထုတ်ပြီးတော့မှတရွာလုံးမှာလူမကျန်တော့မှအိမ်ကိုမိပြန်ရှို့တာဆိုတော့အဲ့ဒီမှာအဲ့ဒီဒေသခံတွေကတော်တော်လေးကိုသွေးပြက်နေတဲ့အနေအထားမှာရှိတယ်ဗျအဲ့ဒီမှာအသေးပြောက်ရှိတယ်ပြောတယ်ဒါပေမဲ့စရင်းတွေကတော့လောလောဆယ်မှာကျွန်တော်ဘလို့မှယူလို့မရအောင်ဖြစ်နေပေါ့ဆိုအဲ့ဒီကိုယ်တိုင်လည်းသွားလို့မရအောင်တစ်ချက်ကသူတို့ကိုယ်တိုင်လည်းလက်ရှိကရွာပြင်ရောက်နေရွာသားတွေကအဲ့ဒီကြောက်တော်မျိုးနဲ့ရွှေလန်းရွာဆိုတဲ့ရွာသားတွေပါအိမ်ကြီး140 30လောက်ပဲရှိတာ
ကြောက်တော်မျိုးနဲ့တဝိုက်ကျေးရွာတချို့မှာအကြမ်းဖက်မှုတွေစတင်ဖြစ်ပွားရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီတည်နယ်လွတ်တော်ကိုယ်စားလှယ်ဦးအောင်မြကျော်ရဲ့အမြင်ကိုမေးကြည့်ပါရစေ။အ
ဲ့ဒီနေရာတွေမှာတော်တော်များများဟိုဟာကဒီဖက်ကလည်းပောက်ကွေးဖြစ်နိုင်တဲ့အတိုင်းသာဖြစ်လာတယ်။အဲ့တော့မဒီကဟာကပူပြီးပြက်လာတာတက်တော်ရော။အဲ့ဒီလမ်းမှာဟာလမ်းကလာတဲ့အဒီဟိုရခိုင်ဟိုအဲ့ဒီဆိုက်ကတက်ဆီတွေဟိုတဲ့ခရီးသေးတွေကိုအဲ့လိုအချင်းဖက်တဲ့ကင်တာတွေဖြစ်လာတော့အဲ့မှာဘလို့မှထိလို့မရတော့ဘူး။အဲ့လိုမျိုးအခြေအနေဖြစ်တော့တယ်။အဲ့ဒီဘိုင်းမှာဒီအစိုးရဖေးလုံခြုံရေးဘိုင်းကင်တွေမှုတွေကအတိုင်းသာတော့ဟာပြက်ပြက်သားမကြဘူးလို့ကျွန်တော်တို့ကအဲ့လိုမျိုးဆားလို့ရတဲ့အတွက်ကြောင့်ဒီရဲ့ဒီအဓိကယုံကတဖြည်းဖြည်းတဖြည်းဖြည်းအဲတခြားမျိုးတွေဟိုအလိုဟိုကုဆင်းအတိုင်းသာပြားနေတဲ့သဘောမျိုးဖြစ်နေပြီခုပ
ါဆက်လက်ပြီးတော့စစ်တွေမျိုးမှာလည်းအခြေအနေတွေကတင်းမာနေသေးပဲလို့ဥအောင်မြကျော်ကပြောပါတယ
်ပထမစားဖြည့်ခဲ့တဲ့ဒလားလောက်ကတော့ပြည်နေသူများကထိထိဝင်ဝင်အကုန်လုံးဟိုဖြည့်ရှင်းလို့ဟိုဖြစ်တာပေါ့နောက်ပိုင်းကအဲ့လိုဟိုဘက်ကပြည်ထောင်စုအစိုးရကောင်ဝင်လာတော့ပြည်ထောင်စုအစိုးရကပဲဘုံလုံးအဲ့လိုမျိုးကမောင်းဟိုဟာလုံနေသူတို့ကဟိုဟာလုံတော်တဲ့ဆောင်မျိုးဖြစ်နေတယ်အခုလည်းဒီစစ်ပြည်မှာအဲ့လိုမျိုးရှိနေစစ်ပြည်မှာလည်းအဲ့လိုမျိုးပောက်ကွေးနိုင်တဲ့အတိုင်းသာဖြစ်နေပြီအဲ့လိုမျိုးဟိုဆိုရပြည်ထောင်စုအစိုးရဟိုဟာဒီကအဲ့လိုမျိုးလုံနေအကြောင်းအရာတွေနဲ့ပတ်သက်ပြီ
းအခုလိုရခိုင်ပြည်နယ်တွင်အကြမ်းဖက်ပဋိပက္ခတွေကိုငြိမ်းချမ်းတဲ့နီးနဲ့အမြန်ဆုံးပြေလည်နိုင်အောင်ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရတွေပူပေါင်းပြီးဖြည့်ရှင်းပေးဖို့ဒေသခံအတိုင်းဝိုင်းနှစ်ဖက်လုံးကလှူလာနေကြောင်းသိရပါတယ်ရှင်။